ထိုင်းမလီနေဆက်ဆုံးကလာပြည်နယ်ဘန့်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆရတဲ့အမျိုးသား3ဦးကိုတွေ့ရတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ဒီအမျိုးသားအလောင်း3လောင်းဟာလက်ပြန်ကြိုးတုတ်ထားပြီးတော့လယ်ဘေးမှာဒဏ်ရာတွေတွေ့ရှိရတဲ့အတွက်အသက်ခံရတာဖြစ်နိုင်ကြောင်းဒါကြောင့်မို့လို့ဆေးရုံကိုပို့ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ဆိုပါတယ်ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ထိုင်းမလေးနယ်ဆက်ဆုံခလာပြည်နယ်ဘန်ကလန်မြို့ရဲကတစ်တော်အတွင်းမှာမလေးရှားဘက်ကိုခိုးဝင်ဖို့ကြိုးစားတဲ့မြန်မာတွေလို့ယူဆတဲ့အမျိုးသားအလောင်း3လောင်းကိုမတ်လ15ရက်နေ့မနေ့ပိုင်းမှာအမိုက်ကောက်သမားတဦးကစတင်တွေ့ရှိရကနေအာဏာပိုင်တွေကိုအကြောင်းကြားခဲ့တာပါသူတို့တွေဟာနေမြေအတွင်းမှာနေထိုင်နေသူတွေမဟုတ်ပဲတခြားနေရာကနေလာတဲ့သူတွေဖြစ်နိုင်ကြောင်းအမျိုးသားအလောင်းတွေတွေ့ရှိတာနဲ့ပတ်သက်လို့ရှေ့ပြောင်းလို့သမားအခွင့်ရေးကိုရဲ့ဟဲ့ရံမျိုးတာဝန်ခံဥပကြီးကအခုလိုပြောပြပါတယ
်ဒီကျွန်တော်တို့မြန်မာနိုင်ငံသားလို့ယူဆလို့ရတဲ့အလောင်းသုံးလောင်းကိုပေါ့နော်ဒီနေ့ကနေပြီးတော့အိမ်မှာအမှတ်ပြတဲ့နေရာမှာအမေတန်းတွားပြီးမိုက်ကောက်နေတဲ့အဖိုးကြီးတရားကနေပြီးတော့တွားပြီးတော့တွေ့ရှိရမှာတော့တွေ့ရှိတဲ့အခါနေပြီးတော့ဒီနိစ္စရဲ့စခန်းကိုနေပြီးတော့တိုင်ချပြီးတော့သူတို့ဌာနဆိုင်ရာပေါ့နော်ရက်ွက်လူကြီးတွေကအစားရေးနောက်နောက်ဝကအလုံးတွားပြီးတော့ဆစ်ဆီတဲ့အခါအလောင်း၃လောင်းကတော့ကျွန်တော်တို့၃လောင်းလုံးကနေပြီးရောက်ကြတယ်ပေါ့နော်ရောက်ကြတယ်ဖြစ်နေတယ်အလောင်း၃လောင်းကနေပြီးတော့ဘန်ကလန်နေနေမှာဒီအမှတ်ပြတဲ့နေရာမှာတွေ့ရှိတယ်အဲ့လိုတွေ့ရှိတဲ့အခါအဓိကကျွန်တော်တို့ယူဆလို့ရတာကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဖြစ်တဲ့အဲ့နေရာမှာအလောင်းယုံစက်ယုံတွေမရှိဘူးကျွန်တော်တို့ယူဆလို့ရတာကတော့ဒီမလေးရှားကိုသွားမဲ့ခရီးသည်တွေပေါ့နော
်ဟုတ်ကဲ့
ခရီးသည်တွေလို့ကျွန်တော်တို့ယူဆလို့ရတယ်ခိုင်မလို့ဆိုရင်တော့လူပြောင်းတိုင်းတိုင်းရှိမယ်နောက်ပြီးတော့ဒီပေတဲ့သူကိုနေပြီးတော့ပတ်ဝန်းကျင်ကနေပြီးတော့လူတွေကတိတ်ချိမယ်အခုကတည်တဲ့သူတွေကိုဘယ်သူမှမသိရှိဘူး။နောက်ပြီးတော့သူတို့မှပါလာတဲ့ဒီအဝတ်အစားအနေအထားကိုကြည့်တဲ့အခါမြန်မာနိုင်ငံသားတို့သူတို့တုံ့ပြန်လို့ရတဲ့အနေအထားရှိပါတယ်ဟုတ်ကဲ့ပါ
။လက်တလောမှာတော့တက်ဖြတ်ပြီးတော့လာရောက်ဆွန့်ပစ်သွားတာလို့ရဲတွေကတန်ရရှိနေပြီးတေဆုံးတာဟာ၃ရက်ခန့်ရှိပြီလို့လည်းယူဆနေကြတယ်လို့ဆိုပါတယ်
။ဆုံးရသလုံးကိုလေပန်းကိုလှိထားတာပေါ့နော်။ဓာတ်တိုင်နဲ့လေပန်းကိုလှိထားတယ်ဆိုတော
့ဟုတ်ကဲ့ဟုတ်ကဲ့
အမုံဖြစ်တာကတော့၃ရက်လောက်ရှိတော့ပြီပေါ့နော်ယူဆရတာကတော့ရေးတွေပြည့်ပြည့်ရှိအများကြီးရဆိုလို့ရှိရင်၃ရက်လောက်ကြာနေပြီးအောက်နယ်တွေထွက်လာပြီ
ဟုတ်ကဲ့
ဒီအလုံးသုံးလုံးကိုလည်းအခုဆိုလို့ရှိရင်ဒီကျွန်တော်တို့ဟာရဲ့စီယုံကြီးကိုပို့ပြီးတော့ဖြည်းဖြည်းနဲ့ပြုလုပ်နေတယ်ကျွန်တော်တို့သိရပါတယ်ဟုတ်ကဲ့
အခုလိုမျိုးတက်ဖြတ်မှုကတော့ထိုင်းတောင်ပိုင်းမှာမကြာခဏဖြစ်လေရှိပြီး၃ရက်လောက်တပြိုင်တည်းတက်ဖြတ်တာကတော့ဘာကြောင့်ဆိုတာစဉ်းစားစရာဖြစ်နေတယ်လို့လည်းရဲတွေကပြောဆိုပြီးလူတက်မှုအတွက်ဆက်လက်စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့လည်းဆိုပါတယ်အခုအခင်းဖြစ်ပွားခဲ့တဲ့ဘန်ကလန်မြို့ဟာဘန်ကောက်သွားတဲ့အဝေးပြေးလမ်းမပေါ်မှာရှိပြီးလူပုံကူးသူတွေတောလာနေတဲ့နေရာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်အခုအခါမှာတော့လူတက်မှုနဲ့ပတ်သက်လို့တရားခဏတွေကိုထပ်မံစုံစမ်းသွားမယ်လို့လည်းသိရပါတယ်ရှင်